မြန်မာနိုင်ငံတွင်မှာဒုယုတာကကာတက်စင်စက်ယုံကာတက်စင်ထုတ်လုပ်စက်ယုံဖွင့်တော့မယ်လို့သတင်းရှင်းချက်တွေကိုကိုကပီဂျပန်သတင်းမြေမှာတင်းနေနေကဖော်ပြကြပါတယ်။ဒုယုတာကာတက်စင်ထုတ်လုပ်တဲ့စက်ယုံကိုတော့ရန်ကုန်မြို့ကတိလဝအထူးစီးပွားရေးဆောင်မှလုပ်မှဖြစ်ပြီးကနဦးအနေနဲ့တစ်နှစ်ကိုပစ်ကတ်ထရာအစီအစဉ်တပေါင်းကျော်လောက်ထုတ်မှဖြစ်ပါတယ်။ကနဦးရင်းနှီးမြှုပ်နှံမှုဒေါ်လာတန်10ကနန်းလောက်ရှိမှဖြစ်ပြီးတရားဝင်ကြေညာချက်ကတော့ဒီလကုန်လောက်ထွက်လာမယ်လို့မျှော်လင့်ထားကြပါတယ်။မြန်မာနိုင်ငံတွင်းကိုပြည်ပကပစ်ကတ်ကားတွေတွင်းမယ်ဆိုရင်အထူးပိုင်စင်ကြီးက40ရာခိုင်နှုန်းကျော်ကျတင်မှဖြစ်ပြီးပြည်တွင်းတို့ကားတွေဆိုရင်တော့အခွန်ကင်းလွတ်ခွင့်ရထားပါတယ်။ဒါပြင်မြန်မာအစိုးရကလက်ရမောင်းကားတွေတင်သွင်းမှုကိုလည်းကန့်တလိုက်တာကြောင့်တချင်းကဂျပန်ကားဟောင်းတွေတင်သွင်းမှုကလည်းထောက်ဝက်ကျော်ကျဆင်းသွားပါတယ်။ပြီးခဲ့တဲ့2018ခုနှစ်အတွင်းမြန်မာနိုင်ငံမှာကားအစ်စ်ရောင်းချရမှုကနှစ်ဆမြင့်တက်လာပြီးကားအချင်းကြီး18,000နီးပါးရောင်းချခဲ့ရတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်ကားတက်စင်ထုတ်လုပ်ရေးလုပ်ငန်းတွေကတော့ Suzuki, Ford နဲ့ Honda တို့ရှိနေပြီဖြစ်ပါတယ်။အများစုကတော့ပြည်ပကနေမော်တော်ယာဉ်ပစ္စည်းတွေတည်ယူလာပြီးမြန်မာနိုင်ငံတွင်းကစက်ယုံတွေမှာတက်စင်တာဖြစ်ပါတယ်။